ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ရိုဟင်ဂျာတွေအပေါ်စနစ်တကျနဲ့ကြဲကြဲပြန့်ပြန့်နှင်းပန်းနှိမ့်ဆက်မှုတွေရှိနေတဲ့ဆိုတဲ့ကုလသမဂ္ဂရဲ့စွပ်စွဲချက်တွေကိုဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကမနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကလည်းမြန်မာအစိုးရရဲ့စုံစမ်းစစ်ဆေးကော်မရှင်ကိုအယုံကြည်မရှိကြောင်းနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့စုံစမ်းမှုမြန်မာအစိုးရကိုတောင်းဆိုနေတာပါ။အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်
။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့နောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာများနဲ့တွေ့ဆုံမေးမြန်းမှုများဆိုတဲ့ခေါင်းစဉ်နဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အစီရင်ခံစာပါဆွဆွဲချက်တွေဟာအလွန်ကိုစိုးရိမ်ပွေရာရှိတယ်လို့သူတို့ယူဆမိကြောင်းဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြန်မာအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးများစွာစိုးရိမ်မကင်းဖြစ်မိကြောင်းနဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကတဆင့်ဆွဆွဲချက်တွေကိုစုံစမ်းနေတယ်လို့ဆိုပါတယ်။တကယ်လို့ကျူးလွန်ခဲ့တဲ့အထောက်အထားအခိုင်အမာရှိပါကအစိုးရအနေနဲ့လိုအပ်တဲ့အရေးယူမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဇာအစ်L ဟူစိန်ကိုရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးတပ်တွေဘက်ကလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေမတွေ့ရဘူးလို့မြန်မာအစိုးရစုံစမ်းရေးကော်မရှင်ကမကြာခင်ကထုတ်ပြန်ခဲ့တာနဲ့ပတ်သက်လို့ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုယုံကြည်လို့မရကြောင်းလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်မာဒီယန်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားကြောင်းဖေဖော်ဝါရီလ9ရက်နေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကအခုလိုပြောသွားပါတယ်
။ The special adviser welcomed the government's commitment to investigate the matter immediately.
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ပြင်းထန်တဲ့ဆူဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအခုလိုချက်ချင်းအရေးယူဆောင်ရွက်တာကိုသူ့အနေနဲ့ကြိုးဆိုကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့လုံခြုံရေးတပ်တွေဘက်ကလူအခွင့်ရေးချိုးဖောက်မှုတွေတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတော့အထောက်အထားမျိုးသူတို့မတွေ့ရှိခဲ့ကြောင်းမကြသေးခင်ကမြန်မာအစိုးရစုံစမ်းရေးကော်မရှင်ရဲ့ထုတ်ပြန်ချက်ကိုသူ့အနေနဲ့စိတ်ပြက်မိတယ်လို့ကြေညာချက်မှာဖော်ပြထားပါတယ
်။ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့လွတ်လပ်ပြီးဗလိုက်မှုကင်းတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အဓိကတိုက်တွန်းနေတာပါ။မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းထားကြောင်းဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့စုံစမ်းရေးအဖွဲ့တစ်ဖွဲ့ဟာမကြသေးခင်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားပြီးပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းမြန်မာပြည်ဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကစုစုပေါင်းအယောက်220ကိုတွေ့ဆုံမေးမြန်းပြီးတဲ့နောက်ဖေဖော်ဝါရီလ3ရက်နေ့ရက်စွဲနဲ့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာနယ်မြေရှင်းလင်းရေးအတွင်းဒေသခံတွေကိုကာကွယ်ရမယ့်အစားနှုတ်ဆိုကလေးတအုပ်ကိုတတ်ခဲ့တာမျိုးမိခင်အမျိုးသမီးကိုပါဝိုင်းပြီးအတ္တမကျင့်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်ကြီးစံနဲ့ဓာတံရရခဲ့သူတွေတက်နဲ့ပြောင်းတင်ဒါမှမဟုတ်ဝါးတုံးနဲ့ရိုက်ခံထားရသူတွေနဲ့လည်းတွေ့ဆုံခဲ့ရပြီးအထောက်အထားတွေရှိနေတယ်လို့ဆိုပါတယ်။ဒီအတောအတွင်းမှာပဲရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရရဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပုံရဟန်းမင်းကြီးဖရန်စစ်ကမနေ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကျင်နာတသက်ကြောင့်နှိမ့်ဆက်နှင်းပန်းခံရအသက်ခံနေကြရသူတွေအတွက်ဝိုင်းဝန်းဆူတောင်းပေးကြပါစို့လို့ဗာတီကန်နန်းတော်မှာစူဝေးရောက်ရှိနေသူတွေနဲ့အတူမနေ့ကပြုလုပ်တဲ့ဝတ်ပြုဆူတောင်းပွဲအတွင်ပုံရဟန်းမင်းကြီးကမိန့်ကြားခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အခုလိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးအစိုးရစုံစမ်းစစ်ဆေးရေးကော်မရှင်ကဆက်လက်စုံစမ်းသွားမှာဖြစ်တယ်လို့လူခွေရေးချိုးဖောက်မှုနဲ့တရားမဝင်လုပ်ရများကျူးလွန်ချိုးဖောက်သူတွေကိုအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။